ပမွေးဒီတနိုင်ကလုံးပြစ်ခတ်ရစေးတဲ့ဘောတူစာချုပ်ကိုပြောင်စုလွှတ်တော်မှအတည်ပြုလိုက်တဲ့နောက်ပေါ့နော်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်မလဲစာချုပ်ပါတဘောတရားအရာပေါ့နော်လွှတ်တော်မှအတည်ပြုလိုက်ပြီးနောက်ဘလို့တွေဆက်လက်ဆောင်ရွက်ဖို့များကြံအောင်မလဲရှင်
NCA ကိုလွတ်တော်အတူပြုတာလုံမီလုံဆုံးပါမှာ။ဒါကြောင့်လည်းဆိုတော့ NCA ထဲမှာကျဆန်းတဲ့ကလွတ်တော်တို့ပြင်သွင်းပြီးလုံမီလုံဆုံးတဲ့အညီအတူပြုခြင်းဆိုတာပါတယ်လေ။နောက်ကဟိုပါဝင်လာတဲ့လူတွေအတွက်အမခံချက်ဖြစ်သွားတာပေါ့။ပထမလက်မှတ်ထိုးထားတဲ့စာကြမ်းမှဖြစ်နေပြီးတော့လွတ်တော်အတူပြုရတဲ့စာကြမ်းမှဥပဒေစာရမ်းဖြစ်လာတာ။နောက်ကပါဝင်ထိုးတဲ့လူတွေအတွက်ကတရားဝင်အတူပြုပြီးစာရမ်းမှထိုးရတယ်ဆိုတော့ပို့ပြီးတော့သူတို့အတွက်ပိုကောင်းမွန်တဲ့အခြေခံမျိုးဖြစ်သွားတာပေါ့။အဲ့လိုဝင်တဲ့ဥပဒေဆောင်ကြီးကြီးဒီ ICM ကမပြီးတော့နိုင်ငံရေးဆွေးနွေးပွဲအတွက် EPDDC တို့အဲ့ဒါတွေဖွဲ့ဖို့အတွက်တရားဝင်မှုရအောင်ကလွတ်တော်ကအတူပြုပေးခြင်းကအကောင်းဆုံးတရားဝင်မှုဖြစ်တာပေါ့ဗျာ။ကောက်တဲ့ပေါ်ရကြီးတဲ့လောက်ကနေလည်းပို့ပြီးတော့အင်အားကောင်းသွားတာပေါ့။ပို့ပြီးတော့ခိုင်သွားတာပေါ့။
လက်မှတ်မရေးထိုးရသေးတဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့နော်လက်မှတ်ရေးထိုးရေးမှာပါဝင်လာရေးအတွက်ဗိုလ်မှူးကြီးတို့ဘယ်လိုမျိုးများချိတ်ဆက်ဆောင်ရွက်ပေးသွားဖို့များရှိမလဲရှင်။
မရတော့တဲ့အဖွဲ့တွေမှာလည်းပေါင်းဆောင်တွေအများကြီးရှိပါတယ်တွေ့ကြုံရကြပါတယ်ဒါကြောင့်သူတို့ဘယ်လိုဆက်သွားမယ်ဆိုတာတော့ဒီပေါင်းဆောင်တွေပဲသူတို့ရှင်းပြကြမှာပေါ့ကျွန်တော်တို့ကတားနိုင်တာတော့ကျွန်တော်တို့ရှင်းပြပွဲမဟုတ်ဘူးဤဟိုအားလုံးအတွက်အကောင်းဆုံးချင်းမျိုးကိုရနိုင်ဘလောက်ဖန်ပြီးမယ်ဆိုတာတော့ကျွန်တော်တို့ကဆုံးပြထားပါတော့ကျွန်တော်တို့ကြိုးပမ်းနေတဲ့အခြေအနေကောင်းနေပေါ့မှာအဆုတ်ကိုင်မယ်မဆုတ်ကိုင်ဘူးဆိုတာတော့တစ်ဖွဲ့ချင်းတစ်ဖွဲ့ချင်းကောင်းဆောင်တူချင်းတူချင်းကဆုံးပြမယ်ကိစ္စဖြစ်သွားတယ်ဗျာကျွန်တော်တို့ဘယ်လိုလုပ်ပေးမယ်ပါညာပြောလို့မကောင်းဘူးတော့တကယ်တမ်းရှင်းပြရလဲဒီကိစ္စကိုမင်းတို့လုပ်ပေးဖို့လိုဘူးလို့ဆိုပြီးတော့ပြောလိုက်ရင်လည်းကျွန်တော်တို့ကမကောင်းဘူး။အဲဒါကြောင့်ကျွန်တော်တို့ကိုယ်နိုင်တဲ့တနိုင်တစ်ပိုင်းကိုလုပ်နေတာပဲလုပ်ခွင့်ရပြီးတော့လုပ်ခွင့်ပြုလို့ပြီးတော့တို့ဆုံးဖြတ်ဆရာရှိတာတို့ဖာသာတို့လလကိုယ်ပိုင်ပြဋ္ဌာန်းခွင့်တရားရပါဗျာ။
ဟုတ်ကဲ့ရှင
်။ကျွန်တော်အဲ့လိုပဲသဘောထားတယ်
လက်ရှိချိန်မှာလည်းပေါ့နော်ဒီတနိုင်ငံလုံးအပြစ်ခတ်ရစဲသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေအနေနဲ့ပေါ့နော်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မှုအတွက်ပေါ့နော်နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုရေးဆွဲနေတာအခုဆိုရင်မူကြမ်းရရှိပြီးပြီလို့လည်းသိရပါတယ်ရှင်ဒီမူကြမ်းမှာရောပေါ့နော်ဘလို့အချက်တွေပါဝင်နေဆိုပြီးတော့များဗမွေသိထားပါလေရှင
်အမူကြမ်းကတနည်းကကျွန်တော်ရန်ကုန်ရောက်တော့မူကြမ်းပေါ်မှာတွေ့ရကြမူကြမ်းပေါ်မှာတွေ့ပြီးတော့မူကြမ်းတစ်ခုနှစ်ခုဖြစ်နေတော့14ရက်နေ့လောက်မှဒီမူကြမ်းတော့ဘုံလဲဆိုတာအပြတ်ဖြစ်ထုတ်ဝင်တယ်အခုချိန်တော့ပြောလို့စောသေးတယ်ကြာမှာ NCA နဲ့အညီဖြစ်လာတော့ NCA အသက်ဝင်ပြီဆိုတော့အဲ့ဒါတစ်ချက်တစ်ချက်ပြောရမယ့်ကိစ္စကိုဒါကြောင့် NCA အပေါ်မှာမူတည်ပြီးတော့ဆက်လုပ်ရတာဖြစ်တော့ဒီမူကြမ်းလုံကလည်းပဲအချိန်နဲ့တပြေးညီနေဖြစ်ပေါ်ဖို့တော့လိုတာပေါ့
အခုဆိုရင်ပေါ့နော်တိုင်းသားလက်နက်ကင်တက်ဖွဲ့ရှစ်ဖွဲ့ရပဲဒီလက်မှတ်ရေးထိုးရေးမှာပါဝင်သေးတယ်ပေါ့နော်လက်မှတ်ရေးထိုးပြီးသားတိုင်းသားလက်နက်ကင်တက်ဖွဲ့ရှစ်ဖွဲ့နဲ့ပဲဒီနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်မယ်ဆိုရင်ဒါဟာစစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲလို့ပြောလို့ရမလားဘုံမူကြီးဘလို့များသုံးသပ်ပါလဲရှင်
အလုံးမပါသေးတော့ဒီဆောင်ပြင်းနေမဲ့ဆောင်အောင်ပါပေါ့တို့တော့လည်းပဲလုံချာကြီးတော့ဆက်သွားမှာပဲ။ဘာကြောင့်လဲဆိုတော့လက်မထိုးပိုင်ခွင့်ရှိတဲ့အဖွဲ့က6ဖွဲ့ပဲကြံနေပြန်ပါတယ်။ထိုးပိုင်ခွင့်ဆိုတာလည်းတကြီးကြီးတယ်။အဲ့ဒါကဘာလဲဆိုတော့ဝါနဲ့မင်္ဂလာနှစ်ဖွဲ့ဖြစ်တယ်။နောက်တစ်ခါကျွန်တော်တို့ HSPP KIO KMPP နဲ့မော4ဖွဲ့ဖြစ်တယ်။အဲ့ဒီ4ဖွဲ့နဲ့6ဖွဲ့ကလက်မထိုးပိုင်ခွင့်ရှိတဲ့ဖွဲ့တွေဖြစ်တယ်။ဟောဒီလက်မထိုးပိုင်ခွင့်ရှိတဲ့ဖွဲ့တွေထဲကထိုးပြန်ပြတ်နေတူပေါ့။အဝင်လက်မရေးထိုးတဲ့အချိန်မှာအလုံးကလှုပ်ရှားမှုတွေမှာတော်ပြီကြဖြစ်သွားမှာပေါ့မပါဝင်နိုင်သေးဘူးဆိုရင်လည်းပဲသူတို့ကိုစောင့်ရင်းဆွေးနွေးရင်းနဲ့ပဲဒါပုံစံတော့ပေါ်သွားမှာအဓိကကြတာကနိုင်ငံရေးပါတီတွေဖြစ်တယ်နိုင်ငံရေးပါတီအဲမှာမှအနိုင်ရတဲ့ NLD ဖြစ်တယ် NLD လိုပါတီကြီးတွေကိုယ်တိုင်ပူးပေါင်းဆောင်ရွက်ပြီးတော့တွားနေတဲ့ဆိုရင်တော့တပ်မတော်ရဲ့တိုင်းပြည်အင်အားစုရဲ့ဟာလားနိုင်ငံရေးပါတီ NLD ပါဝင်ကဒီနိုင်ငံရေးဆွေးနွေးပွဲကိုတွားနေတယ်ဆိုရင်တော့ဒါနည်းနည်းပါးပါးပုံပယ်တာတော့ရှိမှာပေါ့85ရာခန့်တော့ရှိခွဲရတယ်ညောင်းတော့ရွေ့နေနိုင်တာပေါ့ကျွန်မလုံးဝကြီးတရားမို့လုံးဝကြီးမပြည့်စုံဘူးလို့တော့ပြောလို့မရတော့ဘူးပေါ့
NLD အစိုးရတက်လာတဲ့အခါမှာပေါ့နော်လက်ရှိငင်းချင်းဖြစ်စဉ်တွေဟာပြောင်းလဲသွားနိုင်မယ့်အနေအထားရှိလားဘုံမူရဲ့အမြင်သိကြပါရှင
်ဟောကျွန်တော်ထင်တာတော့90ဒီဂရီ180ဒီဂရီကြီးတော့အပြောင်းပြောင်းအောင်တော့မဟုတ်ပါဘူးကျွန်တော်ထင်တယ်ရခိုင်နှုန်းပြည့်မတူတာတော့မှအခြေခံနေအားလုံးတူဖို့တော့ရှိပါတယ်ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့ပါတီဥက္ကဋ္ဌတော်အသံပြုကြည်နဲ့သမ္မတကြီးတွေ့ရတော့ကာကွယ်ဦးစီးချုပ်နဲ့တွေ့ရတော့နောက်အဖူးကဖြစ်မော်လေကျွန်တော်တို့ဗိုလ်ချုပ်မူကြီးပန်းရှင်နဲ့တွေ့ရတော့အားလုံးကိုကြည့်လိုက်လို့ရှိရင်သူကြီးစီကြောင်းကတော့တစ်ဖက်တည်းကျလာပြီးတော့ဆိုရပြစ်ကဒီနိုင်ငံရေးမျိုးပေါ့ကိုင်တယ်မယ်ဆိုရင်တော့မှဟာလာအခုရှိနေတဲ့ပွားနေတဲ့နှုံးပွားနေတဲ့ပုံစံကိုလုံးဝပြောင်းပြန်ပြောင်းလိုက်မှာတော့မဟုတ်ဘဲနဲ့နည်းနည်းပါးပါးလောက်ပြည့်ပြည့်မုံမာတာလောက်ပဲရှိနိုင်တယ်လို့ကျွန်တော်တွက်တာပါလေဒါကြောင့်ချောမွေးတဲ့အနာလွဲပြောင်းရေးအပြင်ချောမွေးတဲ့နိုင်ငံရေးမျိုးပေါ့ဆက်တိုက်ဖြစ်သွားမယ်လို့တော့ကျွန်တော်မျှော်လင့်တာပါ
တောင်ဆန်းစုကြည်ဦးဆောင်တယ်ပေါ့နော် NND ပါတီကအစိုးရဖြစ်လာတဲ့အခါမှာဒီတနိုင်ငံလုံးပြစ်ခတ်ရစဲသဘောတူစာချုပ်မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေရောလက်ရှိအစိုးရလက်ထက်မှာလက်မှတ်ရေးထိုးခွင့်မရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရောအားလုံးလက်မှတ်ရေးထိုးလာနိုင်မဲ့အခြေအနေမျိုးရှိနိုင်မလားဘုံမိဘလို့များသုံးသပ်ပါလေရှင်
ဒီကနိုင်ငံရေးချင်းနေဘွဲကိုဦးဆောင်သွားမယ်ဆိုရင်နိုင်ငံရေးချင်းနေဘွဲမှာအားလုံးပါမှသာလေသူတို့လည်းမျက်နှာမလှတာဟုတ်နိုင်ငံရေးပါတီတွေမကဘူးပေါ့သူတို့အားလုံးပါမယ်ဆိုတော့ဒါကြောင့်တော့အောင်စားစုကြည်ကတော့လက်ရှိအစိုးရမပြီးကြသေးတဲ့တာဝန်တွေကိုဆက်လက်ဆောင်ရွက်သွားမယ်လို့တော့ကျွန်တော်မျှော်လင့်တာပေါ့ဒါကြောင့်အဲ့ဒီတိုင်းဆိုရင်တော့ဖြစ်ရှင်မှာမပါဝင်နိုင်တဲ့အဖွဲ့အစည်းတွေကတော့အောင်စားစုကြည်ဦးဆောင်မှုနဲ့အများဆုံးပါဝင်လာမယ်လို့တော့ကျွန်တော်တို့မျှော်လင့်တာပေါ့ဆိုရပြည့်ပြည့်မဲ့ပါတီကြလည်းပဲအခုလက်ရှိအစိုးရနဲ့ကပူပေါင်းဆောင်ရွက်နေတာသိရတယ်။အဲ့ဒါအင်မတန်အားကောင်းတဲ့အားကောင်းချက်ဖြစ်တယ်။အထူးသဖြင့်တော့ဆိုရပြည့်မဲ့တပ်မတော်ရဲ့ပူပေါင်းဆောင်ရွက်မှုကကျွန်တော်တို့ဒီလိုဖိတ်ထားတာရောမဖိတ်ရသေးတဲ့အဖွဲ့တွေတက်ရောအနာဂတ်မှာအလားအလာကောင်းနေတယ်လို့ကျွန်တော်တွက်တယ်။အဲ့ဒီအလားကောင်းကောင်းနေရဖိတ်ကြားခြင်းခံရတဲ့လူတွေကတတော်ရောက်နိုင်တယ်။နောက်ဖိတ်ကြားခြင်းမခံတဲ့လူတွေကိုလည်းဖိတ်ကြားခံရအောင်ပူပေါင်းဆောင်ရွက်တာလည်းနောက်တစ်ပုဒ်ဖြစ်နိုင်တယ်။ဒါကအခုလက်ရှိအစိုးရနဲ့တပ်မတော်နဲ့အစိုးရပြည်နဲ့ပူးပေါင်းဆောင်ရွက်မှုပေါ်မှာမူတည်တယ်လို့ကျွန်တော်အဲ့ဒါလိုမြင်တယ်လေ။ဒါကြောင့်အလားအလာကောင်းတယ်လို့တော့ပြောနိုင်တာပေါ့။
ဘုံမွေးကလို့ဖြေကြပေးရတဲ့အတွက် RFA ရဲ့ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ့